ခုနှစ်ဆယ့်နှစ်ကြိမ်မြောက်ကချင်ပြည်နယ်နှင့်အခမ်းအနားကျင်းပတဲ့အချိန်မှာတော့မနောပွဲတော်ကိုထည့်သွင်းမကျင်းပဖို့ဆုံးဖြတ်ခဲ့ပြီးတော့ပြည်နယ်အစိုးရဝင်းတွေမှသာကျင်းပဖို့ပြင်ဆင်ထားကြောင်းအစိုးရအဖွဲ့တာဝန်ရှိသူကပြောဆိုလိုက်ပါတယ်။ဒီလိုမျိုးမနောပွဲမကျင်းပပြစ်တာကတော့ကရင်ကချင်မျိုးနွယ်စုတွေကြားမှာဂျိမ်းဖော့ဆိုတဲ့စကားလုံးနဲ့ကချင်ဆိုတဲ့စကားလုံးတုံးဆွဲ နှစ်အခမ်းအနားကိုဇန်နဝါရီလ5ရက်နေ့ကနေ12ရက်နေ့အထိမြစ်ကြီးနားမြို့ကမနောကွင်းမှာမနောပွဲတော်နဲ့အတူဈေးရောင်းပွဲ၊အားကစားပွဲ၊ဇက်ပွဲ၊တိကိတာပွဲတွေနဲ့ခံခံနာနာကျင်းပဖို့ပြည်နယ်အစိုးရအဖွဲ့ဌာနဆိုင်ရာတွေနဲ့ကချင်းရိုးရာယဉ်ကျေးမှုအသင်းတို့ဟာဒီလစံပိုင်းကဆွေးနွေးခဲ့ကြတာပါဒါပေမဲ့ပွဲတော်ကျင်းပမဲ့ခေါင်းစဉ်အမည်ရွေးချယ်တာနဲ့ပတ်သက်ပြီးသဘောကွဲလွဲခဲ့တာကြောင့်မနောပွဲတော်နဲ့အခြားပွဲတော်တွေကိုမကျင်းပပြစ်တော့ပဲကချင်ပြည်နယ်အစိုးရရုံးမှသာကျင်းပတော့မှာဖြစ်ကြောင်းပြည်နယ်အစိုးရတာဝန်ရှိသူတဦးကပြောပါတယ
်ကချင်ပြည်နယ်နေ့တော့အခုလောဆယ်ကျွန်တော်တို့ရုံးဝင်းထဲမှာလို့ကိုစီစဉ်ထားပါတယ်မနောပွဲကအဲ့ကွင်းထဲမှာမနောပွဲမဖြစ်တော့ဘူးဖြစ်တော့ဆိုတာဒီကသူတို့ရေးကျင်တဲ့စာသားနဲ့တစ်ဖက်ကကန့်ကွက်တဲ့ဟိုရေးကျင်တဲ့စာသားညှိနှိုင်းတာသူတို့ကျွန်တော်သိရတော့ပေါ့နော်အချမ်းမြင်ပြောရရင်တော့မနောဝဲကျင်းပရေးကော်မတီနဲ့ကချင်ရိုးရာရင်ကြီးမှုနဲ့စာပေအဖွဲ့ချုပ်နဲ့အဲဒီစလုံးရွေးချယ်မှုကတဘွာရာမတိုက်ဆိုင်ကြအောင်ဖြစ်နေအဲ့တည်းကျွန်တော်တို့ကဒီမနောဝဲမပါဘဲနဲ့ပဲကချင်ပြည်နယ်ဒီအခမ်းအနားကိုတတ်တတ်ပဲလုပ်တော့
အဓိကကတော့အခမ်းအနားခေါင်းစဉ်ကိုဂျင်းဖော့ဘာသာစကားနဲ့ဂျင်းဖော့မုံတော် entry နဲ့ကချင်မုံတော် entry ဆိုပြီးရေးသားဖို့အငင်းပွားခဲ့တာကြောင့်ဖြစ်ပါတယ်ဒီလိုအငင်းပွားခဲ့ရတဲ့အခြေအနေကိုကချင်လူမျိုးရိုးရာယဉ်ကျေးမှုအသင်းဥက္ကဋ္ဌဦးထုံဖူးတကုံကအခုလိုပြောပါတယ
်ကျွန်တော်တို့ကချင်ဆိုတဲ့နေရာ6မျိုးကိုကချင်လို့ခေါ်တာပေါ့ဂျင်းဖော်လောဘဇိုင်ဝါလာချစ်ရဝမ်လီစူစာဒီဖြစ်6မျိုးပေါ့အဲ့လိုဂျင်းဖော်လိုဂျင်းဖော်မုံတော်အင်ထရက်စ်တဲ့ဥစ္စာတရိပ်ပမာလူပြမယ်ဆိုရှင်တော့ဂျင်းဖော်ဒီနေနေပေါ့ဆိုတဲ့အခါကျတော့ကျွန်တော်တို့ပြည်နေနေတော့မဟုတ်တော့ဘူးလားဆိုတဲ့အမြင်ရှိတယ်ဆိုတော့အခုကအဲ့ဒီလိုရေးနေဆိုလို့ရှိရင်တော့ကျွန်တော်တို့ငါးမျိုးကတော့မပါတော့ဘူးဆိုပြီးတော့မှတစ်ဖက်ကအဲ့လိုတင်ပြတာလေတစ်ဖက်ကလည်းပဲဂျင်းဖော့လိုရေးနေဆိုလို့ရှိရင်တော့အဲဂျင်းဖော့မုံတော်ထွဲပဲရေးရမယ်ဆိုပြီးတော့မှတစ်ဖက်ကတင်ပြတာလေ
ဒီလိုသကလုံးကွဲပြားမှုအပေါ်မြင်နိုင်နိုင်တာကြောင့်လာမယ့်ကချင်ပြည်နယ်နေ့မှာမနောပွဲတော်နဲ့အခြားပွဲလမ်းတပင်တွေကိုမထည့်သွင်းဖို့ပြည်နယ်အစိုးရကဆုံးဖြတ်ခဲ့တာပါကချင်ပြည်နယ်နေ့အခမ်းအနားတွေမှာဂျင်းဖော့ဆိုတဲ့သကလုံးကိုနှစ်ပေါင်း90ကျော်အသုံးပြုခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကတော့ဂျင်းဖော့အစားကချင်လို့ရေးသားခဲ့တာကြောင့်အခမ်းအနားမဟုတ်ဦးကိုမိရှုဖြစ်စည်းခံခဲ့ရပြီးမူလဂျင်းဖော့သကလုံးကိုပြန်လည်အသုံးပြုခဲ့ရပါတယ်ဒီလိုသကလုံးကွဲပြားနေမှုအပေါ်မှာတော့အမြင်ကွဲပြားမှုရှိနိုင်တဲ့ဂျင်းဖော်မျိုးနွယ်စုအတွင်းမှာဖြစ်စေ၊ဒါမှမဟုတ်လူမျိုးစု6စုအားလုံးအကြားမှာဖြစ်စေညီလာခံကျင်းပပြီးဆုံးဖြတ်ဖို့လိုအပ်ကြောင်းလဲကချင်လူမျိုးရိုးရာယဉ်ကျေးမှုအသင်းဥက္ကဋ္ဌဦးထုံဖူးတကုံကပြောပါတယ်ဒီကနေ့မှာတော့ကချင်မျိုးနွယ်စု6စုကခေါင်းဆောင်တွေအကြားမှာဆွေးနွေးခဲ့ပြီးမူလကျင်းပဖို့ပြင်ဆင်ခဲ့တဲ့မနောပွဲတော်ကိုဖေဖော်ဝါရီလ10ရက်နေ့ကနေ10ရက်နေ့အထိကချင်လူမျိုး UI ရင်ကျင်းမှုမနောပွဲတော်ခေါင်းစဉ်နဲ့ကျင်းပဖို့အတွက်အစိုးရစီမှာခွင့်ပြုမိန့်တောင်းခံခဲ့ပါတယ်